ရခိုင်မြောက်ပိုင်းပဋိပက္ခတွေကြောင့်ဒုက္ခတွေအတွက်အမေရိကန်ပြည်ထောင်စုရဲ့စာနာမှုထောက်ပံ့ငွေကြေးခွဲဝေပေးတဲ့နေရာမှာမမျှတမှုရှိတဲ့အကြောင်း ANP ရခိုင်မျိုးသားပါတီကပြောဆိုလိုက်ပါတယ်။မြန်မာပြည်ကိုရောက်နေတဲ့အမေရိကန်ပြည်ထောင်စုအရှိတောင်အာရှဆိုင်ရာဒုတိယလက်ထောက်နိုင်ငံသားရေးဝန်ကြီး Patrick Murphy မြန်မာနိုင်ငံဆိုင်ရာအမေရိကန်တာဝန်နဲ့ရခိုင်မျိုးသားပါတီတာဝန်ရှိတဲ့သူတွေပါတီဌာနချုပ်မနေ့ညနေပိုင်းလုံးကတွေ့ဆုံချိန်မှာပြောဆိုခဲ့တာပါ။ကိုယ်တိုင်တွေ့ဆုံဆွေးနွေးခဲ့တဲ့ ANP ရဲ့အတွင်းမှုဥအောင်မြတ်ကျော်ကိုဆက်သွယ်မေးမြန်းတဲ့အခါမှာတော့ဒီတွေ့ဆုံဆွေးနွေးခဲ့တာတွေနဲ့ပတ်သက်လို့သူကအခုလိုစပြောပြပါတယ်
။ဒီကတော့ရှင်းနေတဲ့ဟာကိုသိရှင်းတဲ့အကြောင်းအရာတွေပါ။ဒီကနားထောင်ဖို့လာတဲ့ပုံမျိုးပါပဲ။ကျွန်တော်တို့ဒီပါတီဖက်ကလည်းမိကောက်ဒီပါရေးဒီမှာနေဒီနေ့ August 25 ဆင်းလာပြီးဖြစ်ခဲ့တဲ့အပိုင်းတွေနဲ့ပတ်သက်ပြီးတော့ပြောပြကြတာပေါ့ကွာ။ဒီကျွန်တော်တို့ဖက်ကတော့ဆိုရရဲ့ကံကြေပုံဒိုင်းနဲ့ပတ်သက်ပြီးတော့ဒီလိုဖြစ်နေဆိုတဲ့ဘိုင်းကိုကျွန်တော်တို့ရခိုင်ပါတီအနေနဲ့အများကြီးပြောဖြစ်တယ်။ပြည်ထောင်စုလက်တော်မှလည်းပြောတယ်၊ပြည်နယ်လက်တော်မှလည်းပြောတယ်။အခွင့်အရေး၊ခွင့်အရေးအတိအမှရှိတယ်။ဌာနဆိုင်ရာလူကြီးတွေကဒီလိုဒီလိုဒီလိုပြောဖြစ်တယ်။ဒါနဲ့အားလုံးကဒီဆိုရနဲ့ပတ်ဆိုင်တယ်လို့ပါတယ်။တို့ပါတီကိုဒါတော့ပတ်နရှိပနေနဲ့အလိုလိုပူပေါင်းပြီးလုံးဝနက်ကလက်လုပ်တယ်ဒီအချင်းပြုရှိတယ်ဘာသာတူပေါ့လုံးဝကယူမဆိုင်အဲ့ဒါကြောင့်ကျိုးရှိပြင်းစင်မို့ဟာဖြစ်ပြတယ်လို့ရေးခင်းနေနေတယ်ဖြစ်ရတယ်ဆိုရင်ဖိုင်တွေပေါ့အဲ့ဒါဒီပိုင်းတွေတော့ပြောဖြစ်တာလေ
ကဲဆရာတို့ဒီ ANP ပါတီဘက်ကနေဒီပါတီခေါင်းဆောင်တွေဘက်ကတွေ့ဆုံတဲ့အခါမှာဆရာဒီရခိုင်ပြည်နယ်အတွက်ရည်ရှိလုံခြုံရေးအခြေအနေနဲ့ပတ်သက်ပြီးအမေရိကန်ပြည်ထောင်စုဘက်ကဘယ်လိုမျိုးဆောင်ရွက်ပေးနိုင်မလဲသူတို့ဘက်ကကူညီပံ့ပိုးပေးနိုင်တဲ့ကိစ္စတွေနဲ့ပတ်သက်လို့ဆွေးနွေးဖြစ်ပါလားရှင
်အဲ့ဒါတော့မဆွေးနွေးဖြစ်ပါဘူးလုံခြုံရေးပိုင်းဒါမဲ့သူတို့ခုလည်းငင်းလူတန်းထားတဲ့ဒေါ်လာ30တန်းလူတဲ့အမဘင်္ဂလားဒေ့ရှ်က28တန်းလူတဲ့ဒီဘက်ကအားဖြင့်ဒီကိစ္စကတော့အရမ်းနဲ့တက်တက်ပြီးပြောဖြစ်ပါလေ
။ဒါတော့ဆရာဒီဥရမကျော်တို့အနေနဲ့ဒီခုဒုတိယလက်ထောက်နိုင်ငံသားရေးဝန်ကြီးပါဝင်ဒီအမေရိကန်နိုင်ငံကဒီသမ္မတကြီးနဲ့လည်းတွေ့ဆုံခွင့်ရခဲ့ရဆိုတဲ့အခါကျတော့ဒီတွေ့ဆုံဆွေးနွေးမှုအပေါ်မှာ ANP ပါတီအနေနဲ့ပေါ့နော်ဆရာတို့ဒီဆွေးနွေးမှုအပေါ်မှာရောအားရကျေနပ်မှုရှိပါလားရှင
်။ဆွေးနွေးမှုကတော့အားရကျေနပ်မှုရှိပါလေ။အရင်ကြီးတော့ကျွန်တော်တို့မျော်လင့်ချက်ကတော့ခုတစ်ခေါက်ကနားထောင်ဖို့ပဲလာတဲ့ပုံစံမျိုးပါပဲ။အဲ့ဒါပိုင်းဆိုတော့ဆွေးနွေးမှုပိုင်းကတော့အားရမှုတွေရှိသေးတာမရှိ။ရှိစဲဟောပြင်လာမယ့်ပိုင်းတွေတော့ဆောင်ကြည့်ရမယ့်ပိုင်းတွေတွေ့ရပါမယ်။
ဟုတ်ကဲ့။များသောအားဖြင့်ဆရာတို့ကဒီတွေ့ဆုံမှုတွေနဲ့ပတ်သက်ပြီးတော့ဆရာတို့အနေနဲ့ညှိနှိုင်းခဲ့တာလည်းရှိရပါတော့။အခုဒီအမေရိကန်ဒူတရားလက်ထောက်နိုင်ငံသားရေးဝန်ကြီးကိုတွေ့ဆုံမှုဆရာတို့ပါတီအနေနဲ့ဒီဆုံးဖြတ်ခဲ့တဲ့ပုံမှာရောဘယ်လိုကြောင့်များဆရာတို့ဒီတွေ့ဖြစ်ခဲ့တာပါလဲရှင
်။အဲ့တော့ကျွန်တော်တို့ဒီဟိုနိုင်ငံတကာကလာတဲ့ပုဂ္ဂိုလ်တွေနိုင်ငံတွေကိုပူဇော်ပြုခြင်းလာတဲ့ပုဂ္ဂိုလ်တွေကိုကျွန်တော်တို့ဒီတိအားမှာကျွန်တော်တို့မငင်းပေပါဘူး။တခြားကိုပြည်အနေနဲ့စသည်ညီပေတီပိုင်းအားရတာဒီဆိုရရုပ်ဖွေးပေတဲ့အဖွေးစီးတဲ့တက်တည်ပြေကျွန်တော်တို့ကအဲ့ဒီညီပေခေတဲ့ပိုင်းတည
်းဆရာဒီဒုတိယလက်ထောက်နိုင်ငံသားရေးဝန်ကြီး Patrick Murphy ဆိုလို့ရှိရင်ဒီမြမအရေးပေါ့နော်အထူးသဖြင့်ရခိုင်ပြည်နယ်အရေးနဲ့ပတ်သက်ပြီးတော့သူကဒီနယ်မြေရဲ့အနေအထားဖြစ်နေတဲ့အဖြစ်အပျက်တွေနဲ့ပတ်သက်ပြီးတော့လေသူကထဲသေးဝင်ဝင်ပေါ့နော်ဆရာသူကလေ့လာခဲ့တဲ့သူလည်းဖြစ်တယ်နောက်ပြီးတော့သူကဒီတော်တော်များများအကြောင်းအရာတွေအားလုံးနဲ့လည်းရင်းနှီးပြီးသားလူဖြစ်တဲ့ခါကြတော့အခုလိုမျိုးသူနဲ့တွေ့ဆုံပြီးတော့ရခိုင်ပြည်နယ်ထဲမှာလက်ရှိဖြစ်နေတဲ့အကြောင်းအရာတွေကိုဆွေးနွေးကြည့်ခဲ့တဲ့အပေါ်မှာပေါ့နော်ဆရာတို့ဒီသူ့ဘက်ကနောက်ပြီးတော့သူ့ဘက်ကလှုပ်ပေးနိုင်တဲ့အပေါ်မှာရောဆရာတို့ဘယ်လိုများဒီသုံးသပ်မိပါလဲဆရာဟုတ်
ဒီခုကျွန်တော်တို့ ANP နဲ့လာပြည်ပြည်စီနီစီနီရှင်ပိုင်းမှာသူကအရင်အားရတယ်လို့တော့သူကလို့မျက်ရှင်းပြတော်တယ်ဒီအောက်ရှိမှာရှိသေးရခိုင်လူထုတွေကိုပူဇော်ပြုတဲ့ပါတီတခုရဲ့ဟာ reality လူထုအမှန်လိုလားတဲ့အစင်တွေကိုကြားရတဲ့အတွက်သူကအရင်အားရတယ်လို့တော့အဲ့လိုမျိုးတခုဆိုသူကမျက်ရှင်းပြတော်တာတော့ရှိတာပေါ့
ဒါကတော့ ANP ပါတီရဲ့အတွင်းမှုဥအောင်မရကျော်ကိုဆက်သွယ်နင်းနှံခဲ့တာဖြစ်ပါတယ်ရှင်။ပြီးခဲ့တဲ့စက်တင်ဘာလ19ရက်နေ့ကလည်းဒုတိယလက်ထောက်နိုင်ငံသားရေးဝန်ကြီးဟာနိုင်ငံတော်၏တာဝန်ခံပုဂ္ဂိုလ်တော်ဦးဆန်းစုကြည်နဲ့လည်းတွေ့ဆုံခဲ့ပါတယ်။